မြန်မာနိုင်ငံကနေနေရာစွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်တွေအရဥပဒေနဲ့အညီကျန်လေလက်ခံဖို့အစဉ်အမြဲဖြစ်နေပြီလို့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြည်လဲနေရာခြားရမှုဖွံ့ဖြိုးရေးကော်မတီဒုက္ခရာဒေါက်တာဝင်းမြတ်အေးကပြောပါတယ်ဘင်္ဂလားစွန့်ခွာသူတွေပြည်လဲလက်ခံရေးစီစစ်တဲ့အပိုင်းမှာလက်ခံရေးစခန်းအသစ်တွေတည်ဆောက်ထားပြီးအရင်လိုတင်ကြနေတော့မှမဟုတ်ဘူးလို့လည်းဆိုပါတယ်အပြည့်စုံကတော့ဗီဒီယိုသင်းတော့ကိုကောင်းဆန်ဟင်းကတင်ပြမှာပ
ါမြန်မာနိုင်ငံကနေအကြောင်းအမျိုးမျိုးနဲ့နေရဲစွန့်ခွာထွက်ပြေးသူတွေကိုတိုင်းနိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်သစ်ဖြစ်နေပြီလို့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာခြားရာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကဗီဒီယိုကိုပြောပါတယ်
မင်းနေအောင်လို့ထွက်သွားတာမဟုတ်ဘူးသူတို့ထွက်သွားကြတယ်အကြောင်းအမေးရှိတယ်ပေါ့နော်သူထွက်သွားကြတယ်ဒါပေမဲ့ဘယ်လိုကြောင့်မဲထွက်ထွက်ဒီမှာညီဝါရဲ့လူကိုကျန်တော့ပြန်လက်ခံမယ်ဒါပဲအဲ့ဒီပုံစံပဲကျွန်တော်ချက်ချင်းခံရတဲ့ဒီပြန်ချက်ချင်းပဲကြီးညာလိုက်တယ်ပြန်လက်ခံမယ်ဆိုတာနောက်ပြီးတော့ပြန်လက်ခံဖို့လည်းစီစဉ်ဆောင်ရနေတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုပြန်လည်လက်ခံရမှာတော့တောင်ပြိုလက်ဝဲနဲ့ငခုရကျေးရွာတွေမှာလက်ခံရေးစကန်တွေတည်ဆောက်ပြီးဖြစ်ပါတယ်ပြန်လည်လက်ခံစီစဉ်ရမှာလေအရင်လိုလက်ခံရေးစကန်တွေမှာစံကြနေမှာမဟုတ်တော့ပဲအလုံးစုံနေရာတိုင်းနေရာမှာဖြစ်တယ်လို့လေဒေါက်တာဝင်းမြင့်အေးကပြောပါတယ
်။အဲ့ဒီကလက်ခံလေဆိုတာတင်းရက်တော့မဟုတ်အဲ့ဒီလက်ခံရတာမှာတင်းရက်ပဲကြမယ်။အလုံးစုံနေရက်ပဲကြမယ်။ဒါဟိုစီစစ်တဲ့ဟာပေါ့။စီစစ်ပြီးရနေသူတို့ဟာသူတို့ရွာမှာအိမ်ရှိရင်အဲ့ဒီအိမ်ကိုတည်းကျန်သွားမယ်။အိမ်မရှိသေးဘူးဆိုရင်လည်းသူတို့ကဆောက်လို့ရည်လည်းကျန်စနေပြီဆိုတော့အိမ်ဖြစ်ပေါ်လာမယ်ပေါ့နော်။ဒီဖြစ်လာရင်အဲ့ဒီအိမ်မှာနေမယ်။မဖြစ်ခင်ကမှဂျားစခန်းဆိုတာလေးတစ်ခုရှိတယ်။2018လို့ကဲ့နေလို့ကျန်သွားမယ်နေရာမျိုးမဟုတ်ဘူး။ခဏပဲနေရမယ့်နေရာရှိမယ်
ပြည်လဲလက်ခံရမှာလေ1990နဲ့1993ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့မူရင်းနဲ့အညီပြည်လဲလက်ခံသွားမှာဖြစ်ပါတယ်ဒေါက်တာဝင်းမြတ်အေးကတော့ပြည်လဲလက်ခံတဲ့အပိုင်းမှာခက်ခဲတင်းကျပ်တဲ့မူရင်းချမှတ်ထားတာမရှိဘူးလို့ပြောပါတယ
်1990နဲ့93လုံးကမူရင်းပေါ်မှာပဲအခြေခံတာပဲအခြေခံတာချူဆန်းကြီးတော့မဟုတ်ဘူးအဲ့ဒီပုံမှာအခြေခံတယ်ဒါပေမဲ့စိတ်ခက်ခဲကြီးမရှိဘူးပြန်ပြီးတော့လက်ခံဖို့အတွက်ကခက်ခဲတဲ့မူရင်းချမှတ်ထားတာမရှိဘူးတင်းကျပ်တဲ့မူရင်းလည်းမပါဘူ
းဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမိုးအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြောင်စုဝန်ကြီးဦးကျော်တင်းစွေတို့ဒီနေ့နေ့အတွင်းကနေရဲစွန့်ခွာကြားတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးနိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ